လာမဲ့တနုနေနေမှာပေါ့လေ UNA နဲ့ NLD တို့ဆွေးနွေးပွဲလုပ်ကြအောင်ပဲလို့သိရလို့ပါဆရာရယ်အဲ့ဒီမှာဘလို့ဆွေးနွေးမှုများရှိမလဲလို့သိချင်လို့ပါဗျ
ကျွန်တော်တို့ UNA ညီလာခံရှိတယ်မလားအဲ UNA ညီလာခံမှာကျွန်တော်တို့အနာဂတ်မြန်မာနိုင်ငံရေးအတွက်ကိုနိုင်ငံရေးဆွေးနွေးပွဲစတင်သင့်ပြီလို့ကျွန်တော်သုံးဖြတ်ထားတယ်ရှိတယ်အဲ UNA ကို၌ကလည်းကိုယ့်အကူလုပ်နေပြီအဲ့ဒီနိုင်ငံရေးဆွေးနွေးပွဲကဏ္ဍမှာအခုမြန်မာနိုင်ငံရေးကိုဦးဆောင်မှုအခန်းကဏ္ဍကယူနေတယ်လို့အားလုံးမြင်တဲ့ NLD နဲ့ဒီလူမှုဖွဲ့စည်းရေး88လောက်မျိုးပေါ့လာပြီးတော့မှလက်တွဲပူးပေါင်းဆောင်ရွက်ဖို့အတွက်ကိုကျွန်တော်ကန့်လှမ်းဖို့ပါအဲ့ဒီမှာတို့ရဲ့ပူပေါင်းပါဝင်မှုကျွန်တော်လိုအပ်တယ်ဒါဟာဒီမိုကရေစီတက်တော့လာအချင်းချင်းစည်းလုံးညီညွတ်ဖို့လိုအပ်တယ်ဆိုတာကိုမြင်လို့အဲ့ဒီကိစ္စသွားဆွေးနွေးမှာပါနေပြည်တော်ကတော့သူ့စီစဉ်နဲ့သူ့ချိန်လားဒါမှမဟုတ်တခြားတနေရာလားမသိဘူးနေပြည်တော်မှာပ
ါဆရာတို့ UNA တဖွဲ့လုံးကိုစားပြုပြီးတော့ NLD နဲ့ဆွေးနွေးမဲ့သဘောမျိုးလားဆရာ
ဟုတ်ပါတယ
်ဒီလိုပူပေါင်းဆောင်ရွက်ဖို့အတွက်ကိုဖိတ်ခေါ်မယ်ဆိုလို့ရှိရင် ADA လိုမျိုးအဖွဲ့မျိုးတပြင်ကိုတခြားဘယ်လိုအဖွဲ့စည်းမျိုးတွေများထပ်ပြီးတော့ပါဝင်ဖို့ဖိတ်ခေါ်အောင်လဲဆရာ
လောလောဆယ်တော့ကျွန်တော်တို့နိုင်ငံရေးပါတီတွေကတော့ NLD ကိုစပြီးချင်းကတ်တာပေါ့နော်။စပြီးဖိတ်ခေါ်တာပေါ့။ဒီ88ကျတော့လည်းကျွန်တော်တို့စည်းဝေးမှာကလေးကသူတို့ပါတာကိုညီလာကြမှာ။အဲသူတို့ကိုယ်နိုင်ကလည်းလိုလိုချင်ရှိတယ်ဆိုတော့လက်တွဲသွားဖို့အစဉ်ပြင်မယ်လေ။အဲတခြားကြံတဲ့ဖွဲ့စည်းကတော့အဲလူလူခြေစည်းဖွဲ့စည်းကတော့အကုန်ပါသလောက်နှိပါဖြစ်နေပါပြီ။နိုင်ချင်းရောဘာရောအကုန်ပါလာပြီလေ။အဲကျွန်တော်အတိုက်ခံဘက်ကဆိုတာပေါ့နော
်။နိုင်ငံရေးဖွဲ့စည်းတွေတော်တော်များများပါဝင်လာပြီဆိုလို့ရှိရင်ရှေ့ဆက်ပေါ့လေ။ဘလို့များဆက်လုပ်ဖို့များရည်ရထားပဲဆရာသိပြစီဆရာ။
ဒီကတော့နိုင်ငံရေးဆွေးနွေးပွဲကိုသွားရမယ်နိုင်ငံရေးဆွေးနွေးပွဲမစဘဲနဲ့အားလုံးလူချင်းနဲ့ငြိမ်းချမ်းရေးဆိုတာကိုချင်းကပ်နိုင်မှာမဟုတ်ဘူးသူနည်းလူပဲအားလုံးလူချင်းနေတဲ့ပြည်ပုံခြေခံဥပဒေပြင်ဆင်ရေးအတွက်ခြေခံမူများကိုချမှတ်နိုင်မှာမဟုတ်ဘူးအဲ့တော့နိုင်ငံရေးဆွေးနွေးပွဲစတင်မှတ်သားလျင်ဘောင်းဆောင်တွေအချင်းချင်းကြားထဲမှာပြည်ညင်တစ်ခုရလာနိုင်မယ်ပေါ့အဲ့ဒီပြည်ညင်ရမှာပါလျင်ပြည်ပုံပြင်ဖို့အတွက်လည်းအစဉ်ပြေလိမ့်မယ်ဒီကတော့ပြည်ပုံပြင်ဖို့ငြိမ်းချမ်းရရှိဖို့ဒါတွေပါပဲ
အခုဆိုရင်ပေါ့ဆရာရဲ့2015ဒီအစိုးရတက်တန်းကလည်းတစ်နှစ်ပဲကျန်တော့တယ်ဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကဘလောက်ထိများအကျိုးသက်ရောက်မှုဖြစ်လာနိုင်မယ်လို့ရောမျှော်လင့်မိပါလဲဆရာ
အရေးကြီးတဲ့ပုံမှန်တွေကတော့သူတို့မပြင်ကျင်မှုဖြစ်နေတယ်ဒါပေမဲ့လုံးဝမပြင်သေးတော့မနေဘူးဆိုတော့လွတ်တော်နိုင်ငံကြီးကိုယ်တိုင်ကပြင်မှမယ်ပြောထားတဲ့စကားလည်းရှိတယ်နောက်ပြီးကြတဲ့ဒီ48ခုပါဝင်တဲ့စည်းဝေးမှလည်းပဲပြင်သစ်ပြင်တိုက်ကြတော့ပြင်ရပါမယ်ဆိုတာကိုတာချုပ်ကသမရယူပါပြောတယ်သူတို့တိုင်းပြည်မျက်နှာကိုတကယ်တမ်းထောက်ရှုကြတယ်ဆိုလို့ရှိရင်တော့မပြင်းမဲတော့မနေကြဘူး။ဒါသူတို့ကတော့ရလာထွက်မှာပါ
။ဒီဆွေးနွေးပွဲမှာပေါ့လေ။လာမယ့်2015ထွေထွေရေးကောက်ပွဲဝင်ရောက်ဖို့အတွက်ကောအဲ့ဒီအကြောင်းအရာတွေမျိုးပါအောင်မလားဆရာ
။မပါဘူးကမပါဘူး။အဲဆိုရေးကောက်ပွဲကိစ္စကဘယ်နေ့ဘယ်ရက်မှကျင်းပမယ်ဆိုတော့လည်းမပါသေးဘူး။နောက်ရေးကောက်ပွဲနီးဦးတွေကလည်းပြင်ကောင်းပြင်ဦးမှာလေ။အဲ့ဒါတွေမထွက်ဘဲနဲ့ကျွန်တော်ဒီကိစ္စကတော့ဆွေးနွေးဖို့ကစောနေသေးတယ်လို့မြင်ပါ။
ဆရာကျေးဇူးပါဆရာ။
ဟုတ်ပါပြီတော့ပါ။